Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ရဲ2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တို့ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီချိုင်ပါ
မင်္ဂလာပါရှင်ကျမခင်ပြသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါရုရှားစစ်နယ်မှုဆိုင်ရာစုံစမ်းနဲ့စုံစမ်းမှုအစီရင်ခံစမ်းနဲ့ပတ်သက်ပြီးရှင်းနေချုပ်ကလွှတ်တော်ဌာနဘက်မှဘာတစ်ခုမှထုတ်ပေါ်မပြောခဲ့ပါဘူး။ကုလသမဂ္ဂအဖွဲ့နှစ်ဖွဲ့နဲ့မြန်မာအစိုးရချချုပ်ဆိုတဲ့နားလည်မှုစာချုပ်လုံးနဲ့ပတ်သက်ပြီးအကောင့်ထဲပေါ်တာတိတ်နှေးနေတယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်။မလေးရှားနိုင်ငံသားဝန်ကြီးဟာဒီကနေ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေပါဘူး
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကရိုဟင်ဂျာအရေးလုံခြုံရေးကောင်စီမှဘာရီများအစီရင်ခံခဲ့ပါသလဲ
We have, as you know, UNDP and UNHCR, a memorandum of understanding with the government of Myanmar since June of last year. The implementation.
ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီပါရှင်တစ်ဆက်တည်းအမေရိကန်အချက်လွှတ်တော်ကရိုဟင်ဂျာအရေးဌာနမှကာကွယ်ဦးစီးချုပ်ရဲ့တရုတ်ခီးစဉ်အိန္ဒိယရွေးကောက်ပွဲသုံးသက်ချက်နဲ့သောရရှင်တို့အတွက်တကြံလက်ဆောင်တေးသချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒုတိယပိုင်းမှာတော့ NLD အစိုးရသုံးနှစ်တာပေါ်ကဲဖြတ်ချက်တဲ့လေလိုက်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်တို့ကြီးညာပေးကြပါအောင်ရှင
်။ American ရွေးကောက်ပွဲမှာရုရှားရဲ့ဆက်နွယ်မှုဆိုင်ရာစုံစမ်းတဲ့အထူးစစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစမ်းတဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကို American တရားတတော်ရှေ့နေချက် William Barr ကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာထုတ်ဖော်ပြောဆိုဖို့ညွှန်ဆိုပေမဲ့လာမယ့်သတင်းပတ်တွေအတွင်းဒီအစင်ခံစားပါအချက်လက်ကောက်လုပ်ချက်အသစ်ကိုထုတ်ပြန်ပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။အထူးစစ်ဆေးမှုမူလရဲ့အစင်ခံစားကောက်လုပ်ချက်အချင်းချုပ်ကိုထုတ်ပြန်ပေးခဲ့ခြင်းကစပြီးဒီမိုကရက်တီရဲ့ဝန်ဝေဖန်မှုကိုခန့်နေရတဲ့ရှေ့နေချုပ်ဟာအခုပထမဆုံးဖြစ်နေအောက်လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒီမိုကရက်တီကရှေ့နေချုပ်ဟာသမ္မတဒေါ်နယ်ထရန့်ကိုအကာအကွယ်ပေးနေတယ်လို့ဝေဖန်ကြပါတယ်။အောက်လွှတ်တော်အသုံးရှိခွဲဝေချက်ထားရေးကော်မတီဥက္ကဋ္ဌနီတာလိုဝီကတော့ရှင်းနေချုပ်ဘာထုတ်ပြန်ခဲ့တဲ့ကောက်နှုတ်ချက်ဟာသမရထရန့်မနစ်နာအောင်လုပ်နေတဲ့အနေအထားမျိုးတွေ့နေရတာကြောင့်အဖြေထွက်လာမယ့်အစားမေးခွန်းတွေသာထပ်ပြီးတိုးလာစေတယ်လို့ပြောပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်အမတ်ကလည်းရှင်းနေချုပ်ဘာရဲ့ထုတ်ပြန်ချက်ဟာအထင်ကြီးစေမယ့်အစားတန်လျာတွေပိုးပြီးဝင်လာစေတာကြောင့်အတတ်နိုင်ဆုံးပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်ပေးဖို့အတွက်တိုက်တွန်းခဲ့ပါတယ
်။မေဒီကယ်ပြည်တော်စုမှာအခုနှစ်တည်းအတွင်းအမုန်းပွားတဲ့ပြစ်မှုကျူးလွန်မှုတွေတိုးပွားလာနေတာအမှန်ပဲလို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျယ်ရီနက်ဒလာကဝန်ခံပြောဆိုလိုက်ပါတယ်။မကြာခင်တုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာလူပြည်မဟုတ်တဲ့သူတွေကိုအမုန်းထားပြီးတော့တိုက်ခိုက်လာကြတယ်လို့ဆိုပါတယ်။အမေရိကန်နယ်ပွားဂျူးမွတ်စလင်တမမို့အမေရိကအာဖရိကန်နယ်ပွားအမေရိကန်တခြားလူနည်းစုအတိုင်းဝိုင်းတွေကိုရွေပြီးတော့တိုက်ခိုက်မှုတွေလုပ်လာကြတယ်လို့ဒီမိုကရက်လွှတ်တော်မတ်ဂျယ်ရီနက်ဒလာကပြောခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းနယူးဇီလန်နိုင်ငံမှာဖြစ်ပွားခဲ့တဲ့မွတ်စလင်ပလီတစ်ခုကိုတိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးတော့အမေရိကန်အောက်လွှတ်တော်မှာကြားနာမှုလုပ်ခဲ့တာပါ။အမေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့10နှစ်အတွင်းအစွန်းရောက်တိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့တပ်ဖြတ်မှုတွေအားလုံးရဲ့တဝက်ကျော်ဟာလူပြူကြီးစိုးရေးဝါဒတွေမှာတာဝန်ရှိတယ်လို့အသေးရေးဖြတ်မှုစန့်ကျင်အဖွဲ့ကပြောပါတယ်။
America တိုက် 11 ဒေသနိုင်ငံတွေကနေ Mexico နဲ့ဆက်ကိုကြော်ဖြတ်ပြီး American ပြည်တော်စုတွေကိုနိုင်ငံရေးခေလွန်ခွင့်တောင်းခံမှုလာရောက်သူမိဘတွေနဲ့တူပါလာတဲ့ကလေးငယ်တွေကိုမိဘတွေနဲ့ခွဲထားမဲ့မူဝါဒကိုပြန်ပြောင်းပြစ်ဖို့မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။ဒီလိုပြောင်းဖို့လုပ်မနေကြောင်းနဲ့ဒီလိုမူဝါဒမရှိတော့တာနဲ့နောက်ထပ်လူတွေအများကြီးဝန်လာတာမြင်ရဖို့ရှိတယ်လို့လည်းသမ္မတထရမ့်ကအင်ယူရောမှာပြောတာပါ။သမ္မတထရမ့်ရဲ့ zero tolerance လို့ခေါ်တဲ့လုံးဝတီးမခံတဲ့သူ့ရဲ့မူဝါဒအောက်မှာတရားဝင်ဆွေးနွေးစတမ်းမပါဘဲနဲ့ရှေ့ပြောင်းသူတွေသူတို့တွေနယ်ဆက်ကြော်ဖြတ်တာနဲ့ဖမ်းလို့ရပါတယ်။ဒီမူဝါဒရပြီးခဲ့တဲ့နှစ်ကရန်နဲ့ချီတဲ့တရားဝင်လာရောက်တဲ့မိသားစုတွေမှာမိဘနဲ့ခွဲငယ်တဲ့ကလင်းငယ်ပေါင်း2900ကျော်ရှိခဲ့တာပါ။တချို့လူကြီးအရွယ်တွေကတော့လူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့တရားဆက်ဆိုခံရတာတွေရှိတယ်လို့တခြားသူတွေကတော့သူတို့ကလင်းငယ်တွေမပါဘဲသူတို့နေရရင်းဖြစ်တဲ့မက္ဆီကို၊ဂွါတီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗီရိုနိုင်ငံတွေကိုပြန်ပို့ခဲ့တာပါ။ ဒါနဲ့ပတ်သက်ပြီးနိုင်ငံတကာကဝန်ဝန်ဝေဖန်ပြောဆိုမှုတွေနောက်ပိုင်းသမ္မတထရမ့်ကဒီလိုမိသားစုနဲ့ခွဲထားတဲ့မူဝါဒကိုပြီးခဲ့တဲ့ဇွန်လထဲမှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။မိဘအများပြားသူတို့ကလေးငယ်တွေနဲ့ပြန်ဆောင်ခွင့်ရခဲ့ပေမဲ့တချို့ကတော့အခုထိမဆုံနိုင်သေးပဲရှိနေပါတယ်
။အစ္စရေးနိုင်ငံမှာမလေးတုန်းကကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နတာယာဟုကရောသူ့ရဲ့တိုင်ဘက်ဖြစ်တဲ့ဘန်နီဂန်စ်ကရောအနိုင်ရတယ်လို့ပြောနေကြပါတယ်။အခုချိန်ထိနောက်ဆုံးမဲရလက်တွေထွက်မလာတဲ့သေးတာကြောင့်ဘသူအနိုင်ရတယ်လဲဆိုတာပြောဖို့ခက်နေပါတယ်။ Israel မြန်တန်ကြားဌာနတစ်ခုမှဖော်ပြတဲ့စီးရင်ရဆိုရင်ဝန်ကြီးချုပ်နတန်ယာဟူရဲ့ Likud Party ကအနေငယ်အသာရနေတယ်လို့ဆိုပါတယ်။တခြားရုပ်သံတစ်ခုမှတော့အရင် Israel ကကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်ရဲ့အဖြူနဲ့အပြာပါတီကအသာရနေတယ်လို့ဆိုနေပါတယ်။ဒါပေမဲ့လည်းအမတ်နေရာ120ရှိတဲ့ Israel လွတ်တော်မှာဘယ်ပါတီကမှနေရာအများစုကိုနိုင်တာမရှိပဲဖြစ်နေပါတယ်။ပါတီတွေချင်းချင်းစုစည်းပြီးတော့ညွန်ပေါင်းဖွဲ့မဲ့သဘောရှိနေတာပါလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟုကအဂတိလိုက်စားမှုနဲ့ဆွဲချက်တွေတင်ခံထားရတယ်ဆိုပေမဲ့ဒီရွေးကောက်ပွဲမှာသူထပ်ပြီးတော့နိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါဒီစဉ်လည်းပဲသူနိုင်မယ်ဆိုရင်တော့သူ့ရဲ့ဝန်ကြီးချုပ်တက်တန်းက5ချိန်ဖြစ်လာတော့မှာပါဂါဇာနောက်ဖက်ကမ်းခြေဒေသမှာအစ္စရေးရဲ့နယ်မြေတင်ပတ်မှုအခြေချမှုတွေကိုအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်အကြောင်းရွေးကောက်ပွဲမှတိုင်ခင်မှာဝန်ကြီးချုပ်နတရာဟုကပြောဆိုနေခဲ့တာပါဒီလိုမှဆိုလို့ရှိရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်မှုအခွင့်အလမ်းတွေကအဆုံးသတ်သွားနိုင်ပါတယ်နတရာဟုရဲ့ဂရီဘေးပြောဆိုချက်တွေကတာဝန်မဲ့ရကြတယ်လို့သူရဲ့ပြိုင်ဘက်ဖြစ်တဲ့ဘန်ဒီကန်စ်ကဝေဖန်ပါတယ်အစ္စရေးအနေနဲ့အဆုံးအောင်လမ်းကြောင်းကိုရွေးမလားမျှော်လင့်ချက်ရှိပြီးတော့ဆက်ဆက်ရှိရှိပေါင်းစည်းညီညွတ်တဲ့လမ်းကြောင်းကိုရွေးမလားဆိုတာဆုံးဖြတ်မဲ့အချိန်ရောက်ပြီလို့ဘန်ဒီကန်စ်ကဆိုပါတယ်နောက်ပြီးတော့နတရာဟုဟာအနာဆုံးမဲ့အချိန်ရောက်ပြီလို့လည်းပြောနေပါတယ်အခုတော့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနတရာဟုကရောဂန်စ်ကရောသူတို့ကိုထောက်ခံအားပေးတဲ့သူတွေနဲ့တွေ့ဆုံပြီးတော့ကျေးဇူးတင်ကြောင်းပြောဆိုနေတာတွေကိုရုပ်မြင်သံကြားတွေမှာထုတ်လင်းပြသနေပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ဆိုင်တိုမီတာ40 kHz 0483ဆိုင်တိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကနေ2018ခုနှစ်မှာ Ranger တိုင်းနယ်ချစ်ပြီး Bangladesh ဖက်ထွက်ပြေးခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေတိုးတက်ကောင်းမွန်လာစီအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP တို့နဲ့မြန်မာစုအကြားနားလည်မှုစာချုပ်လောအရလုပ်ငန်းကောင်တဲ့ဖော်နိုင်မှုဟာတိတ်ကိုနှိမ့်ကွင်းနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒေးကကုလသမဂ္ဂလွန်ကျွေးကောင်စီကိုအင်ကာနေမှာတင်ပြပါတယ်လူသားချင်းစာနာမှုအကူအညီပေးအဖွဲ့ရရခိုင်ပြည်နယ်ကဒုက္ခသည်တွေရှိရာဒေသကိုဝင်ရောက်ဆောင်ရွက်ခွင့်ရဖို့အတွက်အရေးကြီးကြောင်းလည်းမဟာမင်းကြီးကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးဟောက်တို့ဆွမ်းကတော့ဒုက္ခသည်တွေပြန်လဲစီစီအတွက်မြန်မာဆိုအဘက်ကယာယီစခန်းတွေဖွင့်လှစ်ထားတယ်လို့ဒေတာရင်းပြန်လဲခြေချနိုင်ရင်လုံခြုံရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်လာတဲ့အခါဘာတွေဘလို့ဖြစ်လာနိုင်တယ်လဲဆိုတဲ့လာလာလေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကဘာသာပေါင်းစုံခေါင်းဆောင်တွေနဲ့မလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူဒင်းအဗ်ဒူလာတို့မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံဆွေးနွေးမှုကိုဧပြီလ9ရက်နေ့တုန်းကရန်ကုန်မြို့မှာကျင်းပခဲ့တာလို့ UCA Catholic သတင်းမှာဧပြီလ9ရက်နေ့ကဖော်ပြထားပါတယ်။ရိုဟင်ဂျာတွေနဲ့ပြန်လာရေးနဲ့အကူအညီတွေပေးနိုင်ဖို့မလေးရှားနဲ့အာဆီယံအဖွဲ့ကဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြတယ်လို့အဲဒီဆွေးနွေးပွဲမှာပါဝင်သူဥမြင့်စုရဲ့ပြောဆိုချက်ကိုကိုးကားထားပါတယ်။ရိုဟင်ဂျာကိစ္စအပသာရေးအရာရောနိုင်ငံရေးအရာပါရှုပ်ထွေးတဲ့ကိစ္စဖြစ်တယ်ဆိုတာကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကအတိအမှတ်ပြုတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာရောက်နေတဲ့ဟိန္ဒူဒုက္ခသည်တွေအနေနဲ့နေရက်ကိုပြောင်းလဲနေကြရဆိုမယ်လေနေရက်ပြောင်းရေးအစီအစဉ်ကအထောက်အမြောက်နိုင်မဲ့အချိန်ကျန်ကြာနေတဲ့အပေါ်စိတ်ပြတ်နေကြတယ်လို့ဟိန္ဒူဘာသာရေးကိုယ်စားလှယ်ဥလာထွန်းကပြောပါတယ်မလေးရှားနိုင်ငံရဲ့ဝန်ကြီးဟာအပီလာရှိရနေတဲ့ကနိုင်ငံတော်တိုင်မင်ကန်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးတော့ရိုဟင်ဂျာကိစ္စကိုဆွေးနွေးခဲ့ပါတယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံပါဘူးရိုဟင်ဂျာတွေနေရက်ပြောင်းရေးအစီအစဉ်နဲ့ပတ်သက်ပြီးတော့အာဆီယံဘက်ကကူညီပံ့ပိုးရေးအာဆီယံဆိုင်ရာအသင်းတစ်ခုကိုမြန်မာနိုင်ငံကိုဆွေးနွေးဖို့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေကသဘောတူဆုံးဖြတ်ခဲ့ကြပါတယ်
အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာတဝန်းကစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအနာဂတ်အလားလာဟာအရင်နှစ်တွေလောက်မကောင်းဘူးလို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးကခန့်မှန်းပါတယ်။ဒါကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေမြင့်တက်မှုကြောင့်အဓိကဖြစ်တယ်လို့ပြောပါတယ်။ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်း 3.3 ရာနှုန်းရှိမယ်လို့ခန့်မှန်းတဲ့အတွက်မနစ်ကတည်းက 3.6 ထက်ကိုလျော့နေနေတာပါ။ ဒီသတင်းပတ်တဲ့ Washington DC မှာကျင်းပမယ်ကမ္ဘာဘဏ်နဲ့အစည်းအဝေးမတိုင်ခင် IMF ကကမ္ဘာစီးပွားရေးဆိုင်ရာအနာဂတ်အလားအလာကိုထုတ်ပြန်လိုက်တာဖြစ်ပါတယ
်။အသက်3နှစ်ကနေ6နှစ်တွင်ရှိတဲ့ကမ္ဘာကလေးငယ်တွေရဲ့တဝက်လောက်ဟာမူလာဒန်းအကျိုးပညာရေးမတင်ကြားနိုင်တာကြောင့်ဒီချိန်နေရာစိုးရိမ်စရာကောင်းတယ်လို့ UNICEF ကုလသမဂ္ဂကလေးငယ်ရုံးဝန်ကြီးဖွဲ့ကပြောလိုက်ပါတယ်။မူလာဒန်းအကျိုးပညာရေးဟာကလေးငယ်တွေအတွက်အရေးကြီးတဲ့ကိစ္စဖြစ်ကြောင်းဒီလိုသင်ယူမှုတွေရှိလို့ရှိရင်ကလေးတွေရဲ့အနာဂတ်အောင်မြင်မှုတွေအပေါ်မှာအကျိုးသက်ရောက်မှုတွေသိသာသာရှိတဲ့ကြောင်းလေးလာတရှိချက်တွေရှိပါတယ်။ဒါပေမဲ့ကမ္ဘာတစ်ပေါင်းကကလေးငယ်185သန်းကျော်ကတော့မူကြိုပညာရေးသင်ကြားခွင့်မရပဲဖြစ်နေတယ်လို့ UNICEF ဘက်ကအခုနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဆင်းရဲတဲ့နိုင်ငံတွေကကလေးငယ်5ဦးမှ2ဦးပဲမူကြိုပညာရေးသင်ကြားနိုင်ပြီးချမ်းသာတဲ့နိုင်ငံတွေမှာတော့ကလေးငယ်5ဦးမှလေးဦးကမူကြိုပညာရေးကိုသင်တယ်လို့ဆိုပါတယ်။ဆင်းရဲတဲ့နိုင်ငံတွေထဲမှာအာဖရိကဆာရာရဝင်ဒေသကတော့အဆိုးအဝါဆုံးဖြစ်ပြီးတော့ဒီအရှိလေပိုင်းနဲ့အဆိုးအဝါဆုံးထဲမှာပါပါတယ
်။ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်လင်းတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်လာစေရန်မြန်မာစိုးရနယ်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုကြားသဘောတူညီချက်နဲ့အကောင့်ထက်ဖို့ဆောင်ရွက်နိုင်မှုကတိတ်ကိုနှေးကွေးနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကမ္ဘာတလွားဒုက္ခသည်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအစီအခံတင်ပြတာမှာထည့်သွင်းပြောဆိုပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ပိုပြီးနှေးကွေးရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောဆိုသလိုကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးကလည်းအလားတူတုံ့ပြန်ပါတယ်။နားဆင်ကြရအောင်ပါရှင်။ရခိုင်ပြည်နယ်ရင်းကနေ2019ခုနှစ်တုန်းကရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ရပြီးတဲ့နောက်မှာတော့ဒေသတွင်းအခြေအနေတွေတိုးတက်ကောင်းမွန်လာစေရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP တို့နဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာအရာလုပ်ငန်းအကောင့်ထဲဖော်နိုင်မှုကတိတ်ကိုနှေးကွေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကကုလသမဂ္ဂလုံခြုံရေးကောင်စီကိုအင်ကာနေ့မှာအစီရင်ခံတင်ပြခဲ့ပါတယ်။
We have, as you know, UNDP and UNHCR, a memorandum of understanding with the government of Myanmar since June of last year.
ပြီးခဲ့တဲ့နှစ်ဇွန်လကတည်းက UNDP, UNHCR နဲ့မြန်မာစိုးရကြားမှာနားလည်မှုစာချုပ်လွှာထိုးထားပါတယ်။အကောင့်တွေဖော်မှုပိုင်းမှာတော့တိတ်ပြီးတော့နှိပ်ကွေးနေပါတယ်။ရခိုင်မြောက်ပိုင်းမှာအေးရခိုင်နဲ့နှက်ကင်တက်နေထိုးစစ်တွေရှိနေလို့လုံခြုံရေးအခြေအနေကြောင့်ပို့ပြီးတော့နှိပ်ကွေးသွားပါတယ်။လက်လောမှာလည်းအရသားတွေပေါ်ကြမ်းဖက်မှုတွေရှိနေတဲ့အစီရင်ခံချက်တွေထွက်နေပါလေ။အိုရင်ဆွန်ကော်ထွက်ပြေးမှုတွေလည်းရှိနေပြီးတော့စိုးရင်ကြပါ။လက်လောမှာစီမံကိန်း34ခုကိုကောင်တယ်ဖော်ဖို့မြန်မာစိုးရအခွင့်ပြုထားတယ်ဆိုတာကိုလည်းစဉ်ခံကြပါလေ။အများကြီးလို့ထင်ရပေမဲ့ကောင်တယ်ဖော်ဖို့လိုအပ်နေတဲ့ယာနဲ့ချီတဲ့စီမံကိန်းတွေရှိနေတာနဲ့နိုင်ရှင်ရင်နည်းနေပါသေးတယ်။ဒီချိန်ကိုဆက်ထိန်းထားနိုင်ရင်ကောင်းပါလေ။
ရခိုင်မြောက်ပိုင်းကိုကိုယ်တိုင်သွားဖို့မြန်မာစိုးရဘက်ကအခွင့်ပြုမယ်ဆိုရင်သွားလို့တဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာရေဆန္ဒအလျောက်ဌာနေပြန်နိုင်တဲ့အခြေအနေမျိုးဆောင်ရွက်ပေးဖို့အတွက်အရေးပါတဲ့လုပ်ငန်းစဉ်လို့ကုလဘက်ကပြောဆိုထားတဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်စေရေးကုလအဖွဲ့အစည်းတွေနဲ့မြန်မာစိုးရကြားသဘောတူထားတဲ့အချက်တွေကိုတော့လူသိရှင်ကြားထုတ်ပြန်မထားပါဘူး။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တို့ဆွမ်းကလည်းလုံခြုံရေးအခြေအနေကိုထောက်ပြပါတယ်
။ဟိုလုံနေတယ်ဒီဟာတွေလည်းစအကောင့်တွေပေါ့ကျွန်တော်တို့ကလည်းဟိုအကောင့်တွေဖော်လို့ရတာတွေဖော်ဖို့ဆိုပြီးကျွန်တော်တို့ပြောလဲပြောထားပြီးပြီ။ဒါပေမဲ့အကုန်လုံးကတော့လည်းဘယ်လိုလုပ်ဖြစ်မလဲသိတဲ့အချိန်ပဲအခုအေးအေးနဲ့ဖြစ်နေတဲ့ဟာဒီလောက်တိုက်ပွဲတွေပြင်းထန်နေတဲ့ဟာတခုဖြစ်ရင်ဘယ်လိုလုပ်မလဲလုံခြုံရေးကိစ္စလည်းရှိတယ်လေ။ဒါပေမဲ့ဒီကြားထဲမှာပဲကျွန်တော်တို့ quick impact ဟို project တွေအကောင့်တွေပေါ်ဖို့ရတယ်ကျွန်တော်တို့သူတို့နဲ့သဘောတူထားပြီးသားခွင့်ပြုပြီးသားတွေလည်းရှိတယ်။အဲသူတို့စလုပ်ဖို့ပါပဲ။အဲ့ဒီညမှာတော့လုံခြုံရေးကိစ္စတော့တပိုင်းပေါ့ဗျာ။ဒီဥစ္စာကတော့သူတို့လည်းလုံခြုံရေးကိစ္စကိုလည်းသူတို့ထည့်စဉ်းစားမှာပေါ့။အဲ့တော့ဒီလိုအခြေအနေတွေရှိနေတဲ့အချိန်မှာပေါ့။ဟာလာနှေးတယ်ပြုတ်တယ်ဆိုပြီးပြောနေလို့ကတော့ဟိုတိတ်တော့မဟုတ်ဘူးထင်တာပဲ။
ပြည်တွင်းမှာရှိနေတဲ့ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ရဖို့အရေးကြီးကြောင်းဒါကဒုက္ခသည်တွေဌာနပြန်ရေးအတွက်အထောက်အကူဖြစ်စေမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့မိကုဏီကိုဖြေကြားတာမှာကုလသမဂ္ဂမဟာမင်းကြီးကထည့်သွင်းပြောဆိုသွားပါတယ်။ အဓိကအရေးကြီးဆုံးကတော့လူသားချင်းစာနာမှုအကူအညီပေးရအဖွဲ့တွေဒုက္ခသည်တွေရှိရာဒေသတွေကိုဝင်ရောက်ဆောင်ရွက်ခွင့်ရဖို့ဖြစ်တယ်လို့လည်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကအလေးအနက်ပြောဆိုခဲ့ပါတယ
်။ Nevertheless, returns must be voluntary. I think everybody agrees on that. And restoring security is key.
အလုံးလက်ခံထားတဲ့အတိုင်းပဲဌာနေပြန်ရေးကဆန္ဒရောက်တာဖြစ်ရမယ်ဆိုပေမဲ့လည်းလူငယ်ရေးပြန်လည်ထိမ့်သိမ့်နိုင်မှုကအရေးကြီးပါတယ်။နောက်ရခိုင်ကြံပေးကော်မရှင်ရဲ့ကြံပြုချက်တွေကိုအကောင့်ထယ်ဖို့ရေးကလည်းအရေးကြီးပါတယ်။အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ထောက်ထားတဲ့ရပိုင်ခွင့်ဝန်ဆောင်မှုတွေရရှိခွင့်နဲ့ရင်းညာလူမှုတိုင်းဝိုင်းအတွက်တည်ရောက်မှုဖြစ်စေတဲ့ဥပဒေအရမမျှမတဖြစ်နေတာတွေကိုအဆုံးသတ်ဖို့ဖြစ်ပါတယ်။
မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေပြန်လည်စီးစစ်လက်ခံရေးအတွက်ယာယီစခန်းတွေဖွင့်လှစ်ထားသလိုဒေသရင်းပြန်လည်အခြေချနိုင်ရေးလုံခြုံရေးအတွက်လည်းပြင်ဆင်ထားကြောင်းပြောပါတယ်။ဒါ့အပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ဌာနေပြန်ရေးထပ်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တို့ဆွမ်းက VOA ကိုပြောပါတယ်။
ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့သဘောတူညီထားတဲ့အတိုင်းကျွန်တော်တို့လုပ်နေတာဖြစ်တယ်။အခုလည်းပဲကျွန်တော်တို့ကိစ္စကိုပြန်ပြီးစမယ်လို့ကျွန်တော်တို့သူတို့လည်းပြောထားပြီးဒီပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်ကျွန်တော်ဖွဲ့ထား Joint Working Group ရဲ့စရုပ်ထချင်းအစည်းအဝေးကိုမေလထဲမှာကျွန်တော်တို့ April Propose လုပ်တယ်။သူတို့ကမေလထဲလုပ်ချင်တယ်ဆိုတော့ကျွန်တော်တို့ကမေလတွင်မှာလုပ်ဖို့ကျွန်တော်တို့သဘောတူညီထားပြီးသားရှိပါတယ်။ကျွန်တော်ဒါတွေလည်းဆက်ပြီးလုပ်နေမှာပဲ
။ Rohingya တွေထားနေပြန်ရေးအတွက် Bangladesh နဲ့မြန်မာကြားနှစ်နိုင်ငံသဘောတူညီမှုနဲ့ဆောင်ရွက်မှုတွေကမအောင်မမြင်ဖြစ်နေသေးပါမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုစီစစ်ပြီးလက်ခံမယ်လို့ပြောဆိုနေတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ကိုသွားခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးဆိုပြီးတော့ပြောဆိုထားတာဖြစ်ပါလေရှင်။ VOA ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အင်္ဂါနေ့တုန်းကအမေရိကန်ထက်လွတ်တော်မှကျင်းပတဲ့အင်ဒိုပစိဖိတ်ဒေသတွင်းလူ့အခွင့်အရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးဆိုင်ရာကြားနာပွဲမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကြီးမားပြင်းထန်လာတဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးဖိအားပေးနိုင်တဲ့နည်းလမ်းတွေကိုအမေရိကန်အထက်လွတ်တော်အမတ်တွေကအဓိကဆွေးနွေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေပိုပြီးလှုပ်လာမဲ့ဥပဒေကိုအမေရိကန်လွှတ်တော်ဘက်ကမကြခင်ပြတ်တမ်းဖို့ရှိနေကြောင်းကြားနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်မတ်အင်ချင်းနိုင်ကအပြည့်အစုံတင်ပြပါမယ်ရှင
်ဧပြီလ9ရက်နေ့ကအမေရိကန်ထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှပြုလုပ်တဲ့ကြားနာပွဲရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့အများစုကော်မတီအဖွဲ့ဝင်ဖြစ်ပြီးကြားနာပွဲဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ Republican ထက်လွှတ်တော်မတ် Cory Gardner ကအခုလိုအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် This hearing will be the first hearing in a three-part series to examine the implementation of the Asia Reassurance Initiative
ဒီကြားနာပွဲဟာ ARIA လို့ခေါ်တဲ့ Asia Reassurance Initiative Act အာရှရေးရာခိုင်လုံစိတ်ချရမှုဆောင်ရွက်ရေးဥပဒေအကောင့်တွေဖော်နေတာကိုအပိုင်း၃ပိုင်းခွဲပြီးစစ်ဆေးမယ်ထဲကပထမပိုင်းဖြစ်ပါတယ်အထက်လွတ်တော်မှမာကင်နဲ့ကျွန်တော်ဥဆောင်ပြီးတော့အထက်နဲ့အောက်လွတ်တော်မှ135ဦးပါဝင်လက်မှတ်ရေးထိုးပြီးတော့ဒီဇင်ဘာလ31ရက်2018ခုနှစ်မှာဥရည်ဖြစ်အတည်ပြုပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။ဒီနေ့ဌာနဝင်မှာ Indo-Pacific ဒေသတွင်းလူ့အခွင့်အရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကဆွေးနွေးမှာဖြစ်ပါတယ
်။ Indo-Pacific ဒေသတွင်းလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ American လွတ်တော်ဘက်ကအစိုးရိမ်ဆုံးကိစ္စကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ Rohingya အကျပ်တဲဖြစ်ပြီးကြားနာပွဲကိုတက်ရောက်ခဲ့တဲ့အထက်လွတ်တော်အမတ်အားလုံးကဒီကိစ္စကိုဘယ်လိုနည်းလမ်းတွေနဲ့ဖြေရှင်းဆောင်ရွက်ကြမလဲဆိုတာဗက်ပေါင်းဆောင်ဓာတ်ပေါင်းဆောင်ကနေမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။ကြားနာပွဲမှာအဓိကဆွေးနွေးခဲ့သူဖြစ်တဲ့အနည်းစုကော်မတီအဖွဲ့ဝင် Democrat အထက်လွတ်တော်အမတ် Edward Markey ကလည်းရိုဟင်ဂျာအရေးကိစ္စမှာ American ဘက်ကဘာတွေလုပ်နိုင်မလဲဆိုတာဆွေးနွေးပွဲမှာနည်းလမ်းရှာဖို့လည်းတိုက်တွန်းခဲ့ပါတယ်
။ Today's hearing is an opportunity to give a voice to the voiceless and to discuss what America can, should and must
ဒီနေ့ကြားနာပွဲဟာဖိနှိပ်ခံရသူတွေရဲ့အတန်တွေကိုအားလုံးကြားနိုင်ဖို့ထုတ်ဖော်တဲ့အခွင့်အလမ်းဖြစ်ပါတယ်။ဖိနှိပ်ညှဉ်းပန်းခံရသူတွေကိုကာကွယ်ဖို့ American ပြည်ထောင်စုအနေနဲ့ဘာတွေလုပ်နိုင်တယ်လဲ၊ဘာတွေလုပ်တင်တယ်လဲ၊မဖြစ်မနေဘာတွေလုပ်ရမလဲဆိုတာဆွေးနွေးကြမှာပါ။အရေးအကြီးဆုံးချက်ကတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့ကြီးမားပြင်းထန်လာတဲ့တိုက်ခိုက်မှုကြီးဖြစ်ခဲ့တာနှစ်နှစ်လောက်ကြာလာပြီဆိုတာပါပဲရိုဟင်ဂျာဒုက္ခသည်8000နီးပါးမောင်းထုတ်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေပြီးတော့လူမျိုးတုံးတပ်ဖြတ်မှု လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ခေါ်ဝေါ်ခဲ့ပြီးတဲ့အချိန်မှာထရမ့်အစိုးရကတော့ဒီလိုလိုက်ပြီးတော့အကဲဖြတ်သတ်မှတ်ဖို့မရှိဘူးဆိုတာသိပြီးတော့အသိတာထင်ရှားနေပါလေ
။ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလေးပေးဆွေးနွေးခဲ့ကြသလိုဒီလိုပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့တရားဝင်ဥပဒေကြောင်းဆိုင်ရာစီစစ်သတ်မှတ်ချက်ကိုလွှတ်တော်ကတင်ပြဖို့အမေရိကန်နိုင်ငံသားရေးဌာနကိုဖိအားပေးတောင်းဆိုထားကြောင်းအထက်လွှတ်တော်အမတ်ယန်းကပြောကြားခဲ့ပါတယ်။ကြားနာပွဲမှာရိုဟင်ဂျာကိစ္စကိုထွက်ဆိုခဲ့တဲ့မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကလည်းအမေရိကန်လွှတ်တော်ဘက်ကမြန်မာစစ်တပ်ကတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေတိုးမြှင့်လုပ်ဆောင်ဖို့ရှိနေတာတွေ့ရကြောင်း VOE ကိုပြောပါတယ
်။အဓိကကျွန်တော်တို့ဒီမှာပြောခဲ့တာက sanction ကိုထပ်ပြီးမြင့်တင်ဖို့ရဲ့အထူးသဖြင့် sanction မှာစစ်တပ်နဲ့ပတ်သက်တဲ့ company တွေကိုလည်း sanction လုပ်ဖို့နောက်ပြီးတော့အမေရိကန်ဆိုရအနေနဲ့ genocide ကိုအတိအမဲ့ပြုဖို့ဒီဟာတွေကိုသူတို့ကထပ်ပြီးတော့ဥပဒေပြဋ္ဌာန်းမှုသူတို့အနေနဲ့ထပ်လုပ်မယ့်အစီအစဉ်မှာရှိနေတယ်။အလာမဲ့တပတ်နှစ်ပတ်အတွင်းတခုတော့ဥပဒေတခုပြဋ္ဌာန်းမှုရှိတယ
်။ဟုတ်ကဲ့ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာအထက်လွှတ်တော်အမတ်တွေဘက်ကမေးမြန်းသွားတဲ့ပုံမှာဒါနဲ့ပတ်သက်လို့အဓိကပါပြောခဲ့လေရှင
်။ရိုဟင်ဂျာတွေကမြန်မာပြည်မှာ80ရာခိုင်နှုန်းနီးပါးထွက်ပြေးသွားပြီ။အခုရှိမယ်ဆိုရင်လည်း9သိန်းနီးပါးပဲရှိတယ်။အဲ့ဒီထက်ကြောင့်ရိုဟင်ဂျာတွေနိုင်ငံတကာမှာဩပြည်တွင်းမှာဩအကာအကွယ်ပေးဖို့လိုအပ်တယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြထားပါတယ
်။အထက်လွှတ်တော်အမတ်မစ္စတာယန်ကနေပြီးတော့သူမေးခွန်းထုတ်သွားတဲ့အထက်မှာလာမယ့်2020ရွေးကောက်ပွဲကနေပြီးတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြန်လည်တင့်မြက်ရေးဘာတွေလုပ်သင့်တယ်လဲဆိုတဲ့မေးခွန်းမျိုးမေးသွားတဲ့ပုံမှာဦးထွန်းခင်ဘလို့တုံ့ပြန်ခဲ့လဲရှင
်။ဒေါ်ဆက်စုကြည်အစိုးရလက်ထက်မှာလေအခြေအနေကတော့တော်တော်လေးစိုးရွားနေတဲ့အနေထားမှာရှိတဲ့မီဒီယာတွေပိတ်ပင်ထားတာတို့တိုင်းရင်းသားတွေအခွင့်အရေးတွေပိတ်ပင်ထားတာအများကြီးရှိတယ်။အဲ့ဒီအထွက်ကြောင့်ကျွန်တော်တို့ရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးတော့ရွေးကောက်ပွဲမှာအမတ်အဖြစ်ပါဝင်ချိန်ပြိုင်ချင်းနဲ့ရွေးကောက်ပွဲမှာရိုဟင်ဂျာတွေမေးပေးပိုင်ခွင့်ကိုပေးဖို့လိုအပ်တယ်ဆိုတဲ့ဟာကိုလည်းကျွန်တော်ထောက်ပြထားပါတယ
်။မနေ့ကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှပြုလုပ်တဲ့ Indo Pacific Data အတွင်းလူခွင့်ရေးဒီမိုကရေစီရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာကြားနာပွဲမှာရိုဟင်ဂျာအရေးကိစ္စအပြင်တရုတ်နိုင်ငံမှာဖိနှိပ်ခံရတဲ့တိဘက်နဲ့ဟွီဂါလူမျိုးစုတွေရဲ့အရေးကိုလည်းကြားနာခဲ့ပါတယ်ရှင်
။မတ်အင်ချင်နိုင်ပါရှင်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့တရုတ်ဆိုရဖိတ်ကြားချက်အရဒနင်္လာနေ့ကတရုတ်နိုင်ငံကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မသွားရောက်မီသတင်းနှစ်ပတ်အလိုမှာအခုလိုသွားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်တက်မဲ့ BRI တရုတ်ခေတ်တဲ့ပိုလမစီမံကိန်းဖိုရမ်မတိုင်ခင်ဖြစ်လာတဲ့ဒီခီးစဉ်ကမြန်မာနိုင်ငံအပေါ်ဘလို့တက်ရောက်မှုရှိလာနိုင်ပါတယ်ဆိုတာကိုကိုဝင်းမင်းကတရုတ်ရေးကျွမ်းကျင်သူယွန်းဆန်းကိုမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါ။ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်အနေနဲ့ဖိတ်ကြားခဲ့တဲ့တရုတ်နိုင်ငံဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးလီစုချီလျောင်းနဲ့တနင်္လာနေ့ကတွေ့ခဲ့ပြီးနောက်တစ်နေ့အင်္ဂါနေ့မှာလည်းတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနအကြီးအကဲဆုံထောင်းနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ခီးစဉ်မတိုင်ခင်မှာဘာကြောင့်တရုတ်ဆိုရဘက်ကအခုလိုဖိတ်ရတာကတော့စိတ်ဝင်စားဖို့ကောင်းပေမဲ့တရုတ်ဆိုရဘက်ကအဓိကရည်ရတာကို American and Chinese Stimson အဖွဲ့ကတရုတ်ဌာနညွှန်ကြားရေးမှူးယွန်းဆန်ကအခုလိုဆိုပါတယ
် I think there are a couple of things that the Chinese would like to pursue and would like to have the consensus or the
တရုတ်နေနဲ့မြန်မာအစိုးရဘက်ကရောတမရော်ဘက်ကပါနှစ်ဖက်လုံးကသဘောတူထောက်ခံပေးစီခြင်းနဲ့ကိစ္စရပ်တွေနှစ်ခုသုံးခုလောက်ရှိထားတယ်လို့ထင်ပါတယ်ပထမဆုံးတစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းကိုပါဖြတ်သွားရမယ်BRI ခေါ်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းအတွက်ပေါ့နော်ဒီအတွက်လည်းသဘောတူထားပြီးသားစီမံချက်တွေတစုံတရာရှိထားပြီးဖြစ်ပေမဲ့အခုထပ်ပြီးပိုသေးချင်အောင်လုပ်တဲ့သဘောမျိုးပေါ့နော
်ဒီစတင်ဆန်မူဝါဒရေးရာသုတေသနသုံးသပ်မှုအဖွဲ့မှာအရှိအရှာဌာနပူးတွဲညွှန်ကြားမှုလည်းဖြစ်တဲ့ယွန်းဆန်ကအခုလိုမြမအရေးမှာအရတားအစိုးရပြင်တက်မတော်ဘက်ကပါသဘောတူညီမှုရဖို့ကအရေးကြီးတယ်ဘာလို့လဲဆိုတော့တက်ဘက်ကမထောက်ခံရင်တော့မှမကန့်ကွက်ဖို့လိုလို့ဖြစ်တယ်အလားတူငြိမ်းချမ်းကိစ္စအတွက်လည်းတက်ပါဖို့ကအရေးပါလွန်တယ်လို့ဆိုပြီးအခုလိုဆက်ပြောပြပါတယ
် Actually next week the UWSA United War State Army will be holding
တကယ်တော့ဝါတီသွေးစည်းညီညွတ်ရေးလက်နက်ကိုက်တပ် UWSA အနေနဲ့ရှစ်အပတ်ထဲမှာငြိမ်းချမ်းရေးနှစ်30တောင်ပြည်လာတဲ့အခမ်းအနားကြီးကိုအကြီးအကျယ်လုပ်ပြီးစည်ရေးပြပွဲတွေပါထဲဖို့ရှိနေတယ်လေဒါကြောင့်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ရှစ်ဆက်တိုးနိုင်ဖို့တရုတ်ရဲ့အလေးထားမှုနဲ့အပြုသဘောပါဝင်မှုကစေတနာမှန်ပြီးအကျိုးလဲဖြစ်စေပါတယ
်ရန်စံကဆက်ပြီးတရုတ်နိုင်ငံအတွက်မြန်မာနဲ့နေဆက်လုံခြုံရေးကအဓိကအကြဆုံးဖြစ်တာမို့ဗ ဘုချုပ်မှုကြီးမေအောင်လိုင်နဲ့တရုတ်စစ်ဦးစီးချုပ်ဆွေးနွေးပွဲမှာဒီကိစ္စကိုအလေးနဲ့ဆွေးနွေးခဲ့မှာသိကြတယ်လို့ဆိုပါတယ်။အခုလိုစီးရေးလုံခြုံရေးကိစ္စဆွေးနွေးခဲ့တာအပြင်နိုင်ငံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲမှာလည်းပူချေပြန့်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေဆွေးနွေးနိုင်တယ်လို့ယွန်ဆန်ကအခုလိုထောက်ပြပါတယ
် He apparently has had meetings with the chief of
သူအနေနဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးအကြီးအကဲစုံထောင်းနဲ့လည်းတွေ့ခဲ့ပါသေးတယ်စုံထောင်းကတရုတ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒနဲ့မြန်မာနိုင်ငံနဲ့တန်တမာဆက်ဆံရေးကိစ္စတွေမှာအဓိကလှုပ်ဆောင်နေသူပါ
ဒါပေမဲ့အခုတွေ့ခဲ့တဲ့တရုတ်ရာရှိနှူးလုံးကတရုတ်မှာဩဇာအကြီးဆုံးဖြစ်တဲ့ Communist Party Politburo ဖွဲ့ဝင်တွေမဟုတ်ဘူးဗိုလ်ချုပ်မှုကြီးမေအောင်လိုင်နေနဲ့နောက်ထပ်ဘယ်သူတွေနဲ့တွေ့မှာမသိရသေးပေမဲ့ဒေါန်ဆန်းစုကြည်လာရင်တော့ဒီ Politburo အစိမ့်ရရှိလဲဖြစ်နိုင်ငံခေါင်းဆောင်လဲဖြစ်တဲ့တရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဖို့တေချာတယ်လို့ယွန်ဆန်ကဆက်ပြောပါဗါတယ်အဲ့ဒီတော့အခုခီးစဉ်မှာမြန်မာနိုင်ငံမှာပိုပြင်းထန်လာနေတဲ့ရခိုင်ပြည်ပခအပေါ်အလေးနဲ့ဆွေးနွေးနိုင်ပါလားလို့မေးရမှာယွန်ဆန်က
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံတွင်စစ်ရေးပြည်ပခတွေပိုပြီးတင်းမာလာတာကိုစိုးရိမ်ပါတယ်ဒါပေမဲ့ရခိုင်မှာစဖြစ်နေတာကတရုတ်နယ်စပ်အပေါ်မှာတိုက်ရိုက်ချင်းချောင်းမှုမရှိသေးတာမျိုးဆိုတော့ဒီအေးအေးရခိုင်လက်နက်ကင်တပ်အပေါ်ထားတဲ့သဘောကကချင်နဲ့ဝါတက်တို့လောက်အဓိကဦးစားပေးစဉ်းစားတဲ့သဘောမရှိပါဘူး
။နောက်ရခိုင်ကရိန်ဂျာမွတ်စင်ဒုက္ခသည်တွေပြင်လာရေးတရုတ်ဘက်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာဂျာဝင်ဆောင်ရွက်ပေးဖို့ကြိုးပမ်းနေတဲ့ပေါ်ယွန်ဆန်ကဒါကအရင်2019နှောင်းပိုင်းကတည်းကစလုပ်လာတာဖြစ်ပြီးအခုလဲစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါရတယ်။အဲ့ဒီတော့အခု BI တရုတ်ခေတ်တပိုးလမ်းမကြီးစီမံကိန်းဆွေးနွေးပွဲကြီးမှာဒေါ်ဆန်းစုကြည်နဲ့တရုတ်ခေါင်းဆောင်တွေကြားကြီးမားတဲ့သဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိနိုင်ပါလားလို့မေးရမှာယွန်ဆန်ကမထင်ဘူးလို့ဆိုပါတယ
် A lot of the projects like the early harvest project for the China Myanmar economic
ဒီတရုတ်မြန်မာဈေးကြံလမ်းနဲ့ပတ်သက်တဲ့စီမံကိန်းတွေကအရင်ပြောခဲ့သလိုပဲအခုဒုတိယအကြိမ် BRI တရုတ်ခေတ်သစ်ပိုးလမ်းမစီမံကိန်း Foreign ဆွေးနွေးပွဲကြီးမတိုင်ခင်ကတည်းကသဘောတူထားပြီးသားပါနောက်အခုဒီ Foreign ကလည်းနိုင်ငံဆွေးနွေးတာမျိုးမဟုတ်ပဲနိုင်ငံများစွာပါတဲ့ဆွေးနွေးပွဲမျိုးလေတရုတ်ကဒီပိုးလမ်းမစီမံကိန်းတခြားပါတဲ့နိုင်ငံတွေအားလုံးကိုဖိတ်ထားတာပါအဲ့ဒီတော့ဒီနိုင်ငံကြားကြီးမားတဲ့လုပ်ငန်းတွေထွက်ပေါ်လာမယ်လို့မထင်ပါဘူ
းပထမအကြိမ်ဒီ BI တရုတ်ခေတ်သစ်ပိုးလမ်းမစီမံကိန်းဖိုရမ်ဆွေးနွေးပွဲကြီးကို2019ခုနှစ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
မြစ်တက်ကူလက်ဆောင်တကြံတည်တချင်းနဲ့ဖြောပြေးပေးဖို့အချိန်ရောက်ပါပြီရှင်ရန်အောင်ရဲ့တကြံမိုးတချင်းကိုခံစားနားဆင်ကြရအောင်ပါရှင် ရှင်တို့နားဆင်ဖို့ VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကမေတ္တာလက်ဆောင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲကမြန်မာဆန်ရကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာသင်ခန်းစာနဲ့အတူ
ဒီနေ့တောင်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါကျွန်တော်အမြင်မှာပြောလို့ရှိရင်တော့ကျုပ်ရွေးချယ်မှုတွေက
NLD အစိုးရ၃နှစ်တာကာလအကြောင်းဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာနားဆင်ကြရမှာပါ။အခုရေဆုံးတော့အိန္ဒိယရွေးကောက်ပွဲအကြောင်းတင်ပြခြင်းပါလေ။အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲတွေမနေ့ဖြန်ကြာတာရင်းနှစ်မှာစတင်ပါမယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယနိုင်ငံဆက်ပြီးတိုးတက်အောင်လှုပ်ဆောင်မယ်အားကောင်းတဲ့မျိုးချစ်ဝါဒီတဦးအဖြစ်ကြွေးကြော်ထားပြီးဒီတစ်ခါလဲသူပဲနိုင်မယ်လို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမှာအဓိကကျတဲ့ Uttar Pradesh ပြည်နယ်ကမဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီး VOA သတင်းထောက် Anjana Pasricha ပေးပို့ထားတဲ့သတင်းကိုကိုကျော်လင်းကဆက်ပြောပါလိမ့်မယ်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းက Uttar Pradesh ပြည်နယ်ဟာနိုင်ငံရဲ့လူဦးရေအထူးဆုံးပြည်နယ်ဖြစ်တာကြောင့်လွတ်တော်ကိုယ်စားလှယ်အရေးတွေလည်းအများဆုံးပြည်နယ်ပါ။အဲဒါကြောင့်ဒီပြည်နယ်ကမဲဆန္ဒရှင်အများစုကဘယ်သူကိုမဲထည့်ကြမလဲဆိုတာဟာရွေးကောက်ပွဲရလဒ်တွေပေါ်မှာတော်တော်အကျိုးသက်ရောက်မှုရှိပါတယ်။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ရွေးကောက်ပွဲကာလမဲဆွယ်မှုတွေအတွင်းအလုပ်လက်မဲ့ဥယျာဉ်တိုးလာနေတဲ့ကိစ္စတောနယ်တွေကဆင်းရဲမွတ်တေမှုကိစ္စတွေကိုရှင်းအောင်လုပ်မယ်လို့ပြောနေပါတယ်။ Uttar Pradesh ပြည်နယ်စောင်းတာရွာကကြံစိုက်ပြိုးသူဓမန္ဒရာခူးမကတော့လွန်ခဲ့တဲ့9နှစ်တုန်းကဝန်ကြီးချုပ်မိုဒီပေးခဲ့တဲ့ဂရီတွေဘာမှဖြစ်မလာဘူးလို့ဆိုပါတယ
်ဒေါက်တာဆပနာဒီခမ်း
ဝန်ကြီးချုပ်မိုဒီကကျွန်တော်တို့ကိုဂရီတွေတော်တော်များများပေးခဲ့ပြီးပြောသလိုမလုပ်ခဲ့ပါဘူးကျွန်တော်တို့ရဲ့ထွက်ကုန်တွေကိုဈေးနှစ်ဆတိုးပေးမယ်လို့သူဂရီပေးခဲ့တာပါကျွန်တော်တို့ဘာမှမရပါဘူး
ဓမန္ဒရာကုမကဝန်ကြီးချုပ်မိုဒီပေးခဲ့တဲ့အိမ်မက်တွေနဲ့မျောခဲ့ရတာကိုနောင်တရနေပေမဲ့လေအခုတခါရွေးကောက်ပွဲမှာလဲဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုပဲမဲထည့်ဖို့စိတ်ကူးထားပါတယ်ဘာကြောင့်လဲဆိုတော့တခြားအလားအလာကောင်းတဲ့ပါတီအဖွဲ့အစည်းတစ်ခုမှသူ့မမြင်ရလို့ပါတဲ့တောင်သူလယ်သမားတွေဝင်ငွေထိုးချသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်နယ်တွေမှာမကျေနပ်မှုတွေတော်တော်များများရှိနေပြီး BJP ပါတီကိုအပြစ်တင်နေကြပါတယ်ဒါပေမဲ့လယ်သမားတွေကိုအမေရိကန်ဒေါ်လာ85ဒေါ်လာနဲ့ညီမျှတဲ့အိန္ဒိယရူပီငွေတွေနှစ်ဆင်ထောက်ပံ့မယ်လို့ဇာကင်နှုန်းကပဲ BJP ပါတီကဂရီပေးထားတာကြောင့်လယ်သမားတွေစိတ်သက်သာလိမ့်မယ်လို့မျှော်လင့်နေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပါကစ္စတန်နိုင်ငံထဲမှာရှိတဲ့စစ်သွေးကြွစခန်းတစ်ခုကိုလေကြောင်းတိုက်ခတ်မှုတွေလုပ်ဖို့ဝန်ကြီးချုပ်မိုဒီကအမိန့်ပေးခဲ့တာနဲ့ပတ်သက်ပြီးသဘောကျတဲ့သူတွေ Uttar Pradesh ပြည်နယ်ထဲမှာတော်တော်များများရှိနေပါတယ်။အဲ့ထဲမှာအယောင်မြင့်တေးအရာရှိစဇတ်ဗက်စ်လည်းပါပါတယ
်။အိန္ဒိယ
ကတိုးတက်နေပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးကလည်းတိုးတက်နေပါတယ်။ကြာခင်တုန်းကပါကစ္စတန်နဲ့ဖြစ်ခဲ့တဲ့တင်းမာမှုမှာဝန်ကြီးချုပ်မိုဒီကခက်ပြက်ပြက်ခက်မှန်မှန်ယက်တီခဲ့သူပါသူမို့လို့လဲဒီလိုယက်တီရဲတာပါလို့ပြောသွားခဲ့တာပါအခုနောက်ဆုံးထွက်လာတဲ့လူလူသဘောထားကောက်ခံချက်တွေအရ Uttar Pradesh ပြည်နယ်ရဲ့လွတ်တော်အမှတ်နေရာ80မှာ50ကိုဝန်ကြီးချုပ်မိုဒီရလိမ့်မယ်လို့ဆိုပါတယ်ပြီးခဲ့တဲ့2014ခုနှစ်တုန်းကတော့နေရာ80မှာဝန်ကြီးချုပ်မိုဒီက81နေရာအနိုင်ရခဲ့တာပါနိုင်ငံရေးအကဲခတ်ကြီးကြီးချောင်းသူတွေကတော့ဝင်းချုပ်မိုဒီရဲ့အချိန်ဝါနဲ့နောက်တစ်ချိန်ထပ်ပြီးတော့နိုင်ရလိမ့်မယ်လို့ BJP ပါတီကမျှော်လင့်နေတယ်လို့ဆိုပါတယ
် Whether he gets a majority is the question mark
ဝင်းချုပ်မိုဒီမဲအများစုရနိုင်မလားဆိုတာကမေးခွန်းထုတ်เสียပါဒါပေမဲ့သူ့ကိုနောက်တစ်ချိန်ထပ်ပြီးအုပ်ချုပ်စီခြင်းတဲ့သူတွေရှိတာကတော့အမှန်ပါပဲဘာကြောင့်လဲဆိုတော့ဝင်းချုပ်မိုဒီဟာအားကောင်းတဲ့ခေါင်းဆောင်တဦးလုံနိုင်စွမ်းရှိသူတဦးအခက်အခဲတွေကိုရင်ဆိုင်ဖြေရှင်းနိုင်သူတဦးဖြစ်နေနေကြတဲ့သူတွေရှိပါတယ်ဆိုတော့ဘာဖြစ်လာမလဲဆိုတာကျမတို့ကြည့်ကြရအောင်ပါဒါပေမဲ့ဒီကနေ့အိန္ဒိယကသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်နေပါတယ
်အိန္ဒိယမှာမဲဆန္ဒရှင်တွေရဲ့သဘောထားပြောင်းလဲမှုတွေကလည်းတော်တော်ကြီးကြီးမားမားရှိတာပါ Uttar Pradesh ပြည်နယ်ကထဲမဲ့မဲတွေကတော့အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာတိတိတသားရိုက်ခတ်မှုရှိပါလိမ့်မယ်အခုကျင်းပမဲ့ရွေးကောက်ပွဲတွေကိုဧပြီလ17ရက်ကနေပြီးတော့မေလ19ရက်နေ့ထိအဆင့်9ဆင့်ခွဲပြီးတော့ကျင်းပသွားမှာပါမေလ23ရက်နေ့ကျရင်တော့မဲတွေကိုရေတွက်မှာဖြစ်ပြီး အဲ့ဒီနေ့မှာပဲမဲရလတ်တွေကိုတရားဝင်ထုတ်ပြန်သွားဖို့ရှိပါတယ
်။ကိုကျော်လွင်ပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုဒေါခင်မျိုးသက်ကကောက်လှုပ်တင်ပြထားပါတယ်။
မြန်မာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေမှာအကြီးဆုံးဖြစ်တဲ့ UWSA ဝတ်တပ်ဖွဲ့အတွက်ပျော်ပွဲကျင်းပမယ့်အချိန်ရောက်ပြီး It's party time for Myanmar's largest armed ethnic faction ဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ထုတ် Asia Times စာဆောင်မှာ Anthony Davis ရေးတဲ့ဆောင်းပါးကိုတင်ပြပေးပါရစေ။အင်အားကြီးတဲ့ UWSA ဝတ်တပ်ဖွဲ့တည်ထောင်ခဲ့တာနှစ်30ပြည့်အခမ်းအနားကိုလာမယ့်သတင်းပတ်ထဲပန်ဆန်းမှာကျင်းပတော့မှာဖြစ်ပြီးဒီအခမ်းအနားကိုဘယ်သူတက်လာမလဲဆိုတာအလုံးကစိတ်ဝင်စားနေကြတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းကဝတောင်တန်းတွေနဲ့အရှေ့တောင်ဘက်ပိုင်းထိုင်းနယ်စပ်နာကဝနေနေတလွားမှာပါကျင်းပမယ်။ဒီနှစ်ပတ်လေပွဲနဲ့အတူကြီးမားတဲ့နိုင်ငံရေးရက်ခတ်မှုတချို့ကြုံလာရနိုင်တယ်လို့ဆောင်းမရှင်ကသတိပေးပါတယ်။ဒီပွဲမှာဝအကြီးအကဲဘိုးရောင်ချမ်းကသူ့ရဲ့စီးပွားရေးတိုးတက်မှုနိုင်ငံရေးစီးလုံးမှုနဲ့ဝတပ်ဖွဲ့အင်အားကိုပြသမှာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်30ကပန်ဆန်းတော်မျိုးကလေးဟာအခုခါမှာကြီးကျယ်ခမ်းနားတဲ့မြို့ကြီးဖြစ်နေတယ်လို့ပညာသိမ့်မတက်တဲ့တောင်ပေါ်သားတွေနဲ့ဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ကလေးဟာလည်း1989တပ်မတော်နဲ့အပြစ်ရဖို့အတွက်သဘောတူညီချက်ရခဲ့ပြီးတဲ့နောက်ပိုင်းတဖြည်းဖြည်းအင်အားကြီးမားလာတာဖြစ်ပြီးအခုတော့တပ်သားက2000ခွဲလောက်ပြန်အရင်တပ်သား1000ခွဲလောက်နဲ့အာရှတိုင်းမှာအကြီးဆုံးဖြစ်တဲ့အစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့ဖြစ်လာနေပါပြီတဲ့ဒါအပြင်ဝတ်တပ်ဖွဲ့အနေနဲ့ဒီခန္ဓာဟာနှစ်ပေါင်း30လောက်ကိုပိုင်အုပ်ချုပ်ခွင့်နဲ့နေလာတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့အနေထားကိုမိမောင်းထိုးပြနေမယ်ဆိုတာကိုသူတို့ကောင်းကောင်းသိပါလေတဲ့ဒီပွဲကိုအနည်းကစောင့်ကြည့်တဲ့အကြောင်းရင်းအတော်များများရှိတဲ့ထဲကအခမ်းအနားအတွက်ဘသူကိုဖိတ်တယ်ဘသူတက်လာမယ်ဆိုတာကစိတ်ဝင်စားစရာပါတဲ့ဖိတ်ကြားထားသူတွေထဲမှာ NCA အဖြစ်ရစာချုပ်ကိုလက်မှတ်ထိုးထားသူရောထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အများပြားကခေါင်းဆောင်တွေပါဝင်ပြီးဘယ်သူတွေတက်အောင်မဲဆိုတာကိုမသိသေးပေမဲ့ဖိတ်ကြားထားတဲ့တေအစိုးကအာရှရေးရအထူးတန်တမန်ဆန်ကိုကျန်းကတော့တက်အောင်မှာဖြစ်ပြီးယူနန်ပြည်နယ်အစိုးရနဲ့ဂုံဒီရှိပုံကိုယ်တွေပါတက်အောင်မယ်လို့မျှော်လင့်ထားတာပါဒါတဲ့စိတ်ဝင်စားစရာကောင်းတာကနေပြည်တော်ကနိုင်ငံတော်အတိုင်းနိုင်ငံပုံကိုယ်တော်ဆန်းစုကြည်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဦးတန်းရွှေအပါအဝင်အငိမ့်စားတက်မတော့အရာရှိကြီးတွေကိုပါဖိတ်ကြားထားတာမို့ဘသူတက်ရောက်လာမယ်ဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်။ဝတ်တပ်ဖွဲ့နဲ့တက်မတော့နဲ့အပြစ်ရသဘောတူစာချုပ်ချုပ်ရမှာအခင်အဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းခင်းညွန့်နဲ့တက်မြက်တဲ့ဝတ်ခေါင်းဆောင်အပေါ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လာရဲ့သဘောထားဘလို့ရှိနေဆိုတာကလည်းစိတ်ဝင်စားစရာပါတဲ့။အခုတက်မတော့နဲ့အပြင်းထန်တိုက်ပွဲဆင်နွှဲနေတဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကလည်းဝတ်တပ်ဖွဲ့လိုပဲကိုယ်ပိုင်အုပ်ချုပ်ခွင့်ကိုတောင်းလာနေတာကြောင့်ဒီဝတ်တပ်ဖွဲ့ကချင်းပတဲ့ပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဘလို့သဘောထားမယ်ဆိုတာကစိတ်ဝင်စားစရာဖြစ်နေတယ်လို့သုံးသပ်ထားပါတယ
်။ဒေါခင်မျိုးသက်တင်ပြပေးသွားတာပါရှင်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်သင်ကန်းစာတွေကိုလေ့လာနိုင်ကြပါပြီ။ဒေါ်လှလတန်စီစဉ်တင်ဆက်ပေးနေပါတယ်
ဒီကိမ်းနဲ့တင်ပြမယ့် idiom အတုံးကတော့နော
် bad mouth
ဖြစ်ပါလေစာလုံးပေါင်းက b a d bad ကဆိုတာမကောင်းတာ m o u t h mouth ကပါဇက်ဆိုတော့ scratch ကလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကဆိုတာမကောင်းတာပေါ့ရှင်idiom အဓိပ္ပာယ်ကလည်းခက်စင်စင်လို့ဆိုရပါလိမ့်မယ်။သူများအကြောင်းမကောင်းပြောတာ၊နှိမ်ပြောတာ၊ကဲ့ရဲ့ပြောတာ၊အကျဉ်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါလိမ့်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
Mary ha သူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကြွားရှင်းဖို့ပြင်ဆင်နေပြီလေလို့ထိပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
Tin pyo me, tu mya a chang ma kang pyo me, ke ye pyo su me su yin be lu pyo ma le?
Bad mouth.
Lu pyo lu ya ba de. E da ga ro di ki ni me ne tin pya ki de e chim a thong me phit ba de.
ဒေါ်လာနဲ့တန်အစီအစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ TV အစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါ။ထုတ်လို့သူမဆုမွန်နဲ့အတူကိုသားညုံကအစီအစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါ ခင်ဗျာ အင်္ဂါနေ့ ညပိုင်း daily life season ကနေပြီးတော့ ကျူးစွာပါတယ် ကျွန်တော်တို့ ဒီနေ့ ဆွေးနွေးမယ့် အကြောင်းအရာ ကတော့ energy အစိုးရရဲ့ 3-နှစ်တာ အခြေအနေကို ကဲဖြတ်မှာ ဖြစ်ပါတယ် ပြောင်းလဲရမယ် ဆိုတဲ့ ကြွေးကြော်တဲ့ လူလူရဲ့ တခဲနဲ့ ရွေးကောက်ခံခဲ့ရတဲ့ energy အစိုးရ အာဏာယူလာခဲ့တာ အခု April မှာ 3-နှစ် တင်းတင်း ပြည့်သွားပါပြီ 3-နှစ်တာ အစိုးရရဲ့ လှုပ်ဆောင်ချက်တွေ နဲ့ ပတ်သက်လို့ အခု ကျွန်တော်တို့ ဒီ daily life season မှာ သုံးသပ် ကဲဖြတ်ကြမှာ ဖြစ်ပါတယ် အဓိက ပါဝင် ဆွေးနွေးပေးမယ့် ပုဂ္ဂိုလ် 2 ဦးရှိပါတယ် ပထမတူ ကတော့ အမျိုးသား ဒီမိုကရေစီ ဖွဲ့ချုပ် ဘိုလ်သူနာဌာနက တာဝန်ရှိသူလူ ဖြစ်တဲ့ ဦးမျိုးရန်အောင် တိန့် ဒီလိုင်း ပေါ်မှာ ရှိနေပါပြီ နောက်တူ ကတော့ နိုင်ငံရေး လှလာသူ အရင် NLD အမတ်ဟောင်း တူ လည်း ဖြစ်ပါတယ် ဒေါက်တာ တင့်ဆွေ သူ လည်း ဒီလိုင်း ပေါ်မှာ ရှိနေပါပြီ ကျွန်တော် အရင်ဆုံး ကိုမျိုးရန်အောင် တိန့် ဖိတ်ခေါ်ကြပါ တယ် ကိုမျိုးရန်အောင် တိန့် ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ ကိုမျိုးရန်အောင် တိန့် အရင်ဆုံး တော့ ကျွန်တော်က အနေနဲ့ ကောင်းမဲ့ မြင်တဲ့ ဟာ နဲ့ ခြေကန့်ကြပါတယ် အခု NLD အစိုးရ 3-4 တာ ကာလ အတွင်း မှာ achievement နေပေါ့ နော် အအောင်မြင်မြင် လုပ်နိုင်တာ တွေ ရှိမယ် ဆိုရင် ကိုမျိုးရန်အောင်တိန့်ဘာတွေများတုံ့တက်ထားတာဘာတွေများတွေ့ထားတာရှိပါလဲခင်ဗျာဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ
တော့ဒီမှာမြင့်တယ်လို့မြောက်ထင်ပါတယ်။အဲ့တော့ပစ္စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်သက်ပြီးတော့ကျွန်တော် accounting ပုံစံကိစ္စတွေရှိပါတယ်။ဒါလည်းရှိတွေ့ရမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အစိုးရနဲ့ပတ်သက်ပြီးတော့အကောင်းဆုံးကျန်တဲ့ကိစ္စတွေအစိုးရပြီးဒီဒီကိုသာရှိတယ်ဒီဒီနဲ့ပတ်သက်ပြီးတော့ဒီဒီမစိုက်တဲ့ကိစ္စကိစ္စမဆိုးဘာသိရတိုင်းမလို့ကြောက်တော်လေးမကိုထောက်ဆိုင်တာရေပုံစံမျိုးအစပေါ်မြတ်ဘာလို့ဒီဒီမှာဒီဒီအတွက်အမြင်နဲ့ရှိနေဆိုတာအကောင်းဆုံးကိစ္စလားဒီဒီကိုမျက်နှာမူရအဆုံးရပါဘူးပို့အချင်းချင်းပြင်မျက်နှာမူရအဆုံးမဟုတ်ပါဘူးအဲ့ဒါတော့အရင်အကောင်းဆုံးဖြစ်ပါဟု
တ်ကဲ့လက်ရှိပြောမယ်ဆိုရင်၃နှစ်တာဒီအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်ခဲကြီးမားဆုံးအခက်ခဲဆိုရင်ဘာလို့စိန်ခေါ်ချက်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျာ
ဒီမှာဆုံးခံခဲ့ပြောရင်တော့အစိုးရတူပြီးအစိုးရမကြတာပေါ့ဗျာ
ဟုတ်ကဲ့အဲ့ဒါကဘယ်လိုသဘောလဲခုနကပြောတဲ့အစိုးရနှစ်ရက်ရှိနေတဲ့သဘောကိုပဲယူဆရလား
အစိုးရဆိုပြီးအစိုးရမကြတာဆိုတာနိုင်ငံတော်အစိုးရဆိုတာကနိုင်ငံတော်ကိုအစိုးရလေလေအုပ်ချုပ်ခွင့်ရှိရမယ်လေအုပ်ချုပ်ရေးဥပဒေကျူရင်ဆက်ပါတော့တော့အုပ်ချုပ်ရေးမနိုင်ပါဆိုတော့တကယ်ကိုအုပ်ချုပ်ခွင့်ရှိရမယ်လေအခုအကြေကိုအချက်ပြမရှိဘူးအဲ့လိုအခြေအနေဖြစ်နေတာကိုအဲဒါအကြီးပါဆုံး challenge ပဲ
ဒါပေမဲ့တကယ်လက်တွေ့မှာအုတ်ချုပ်ရေးအာဏာက NLD အစိုးရလက်ထက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်နိုင်ကလည်းဒီအစည်းအဝေးတွေကိုကြီးကြပ်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေလှုပ်ဆောင်နေတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ကိုလုံနိုင်တဲ့ဘောင်တွင်းကကိုဘယ်လောက်ထိလုံနိုင်ပါလဲခင်ဗျာဆိုလိုတာကကာကွယ်ရေးပြည်ထောင်စုလိုကိစ္စမျိုးတာထားပေါ့ခုနကိုပြောကိုလုံနိုင်တဲ့စီးပွားရေးလိုကိစ္စမျိုးတွေလူမှုရေးလိုကိစ္စမျိုးတွေနောက်ဒီအကေတိုင်းသားဒီဒီနဲ့ဒီစစ်ဆက်ရေးလိုကိစ္စမျိုးတွေပေါ့နည်းနည်းကိစ္စမျိုးတွေဘယ်လောက်ထိလုပ်နိုင်ပြီလို့ယူဆပါလဲ
စီးပွားရေးကိစ္စလို့ပြောလို့ရှိရင်မပြီးစီးပွားရေးထူးဆန်းနေတော့တော့လဲဆိုတော့တော့ဆောက်နေတဲ့နေကစီးပွားရေးတွေမျိုးစီးပွားနေတော့မြေဒီတန်သာတော့ဆုံးလို့ရေလက်ပတ်ကြားနေဒီလိုနဲ့လက်ပတ်နေစီးပွားရေးပေါ့ကျွန်တော်စီးပွားနဲ့ထက်မှာမျိုးစီးပွားကိုမျိုးစီးပွားကိုအပြတ်တည်းနေနေပြီးတော့နိုင်ငံတော်အတန်သာလည်းကိုထုတ်မကြောင်းတော့ဘူးအဲ့ဒါဆက်နောက်တစ်ခုကကြတော့ဒီပြည်ကဲတဲ့စစ်စီရပေါ့။ဆောင်းပေါ့စစ်စစ်ကဆန်အစစ်တွေစစ်စို့မြေကဲတဲ့ဒီပေါ့လူငယ်ရှင်တွေပေါ့။အဲ့လူငယ်ရှင်တွေကဒီနည်းနဲ့မလို့လောက်ကြဘူးအဲ့တည်းမလောက်ကြဘူး။တခုကရချန်ပြပခောက်ကိုကျွန်တော်မြေဆက်ခံရတယ်လေ။အဲ့ဒါကြောင့်လူငယ်တိုင်းဒီနည်းနဲ့မဟုတ်ဘူးကိုကျွန်တော်မရရှိခဲ့ဘူး။အဲ့လိုအခြေအနေတွေမှာကျွန်တော်ကစီးပွားရေးအရာစင်ဆောင်မှုတွေပေါ့။ကြုံတွေ့ခဲ့ရတယ်။ဒီကအဖြစ်တော့စီးပွားရေးဆိုတာဗျာ။ကျွန်တော်ကတော့လေပတ်နေတွေးလို့ယူပဲတွေးဆိုတာငွေပဲအဲ့ငွေကတော့ရှောက်ကြခဲ့တာငွေစီဝါနဲ့စင်စာဘတ်ထုံးနဲ့ပတ်စံလေးဘာရကရခဲ့တဲ့ပတ်စံအဲ့ဒါကတော့မရှိခဲ့ဘူးအဲ့ဒါကိုကျွန်တော်ကြုံခဲ့တယ်အဲ့တော့ကျွန်တော်မ
ဒီကနေ့မိကောင်ကဒီမွေးစင်းဝါညီကိုဆက်လက်ထုတ်လုပ်ခွင့်ပေးမှလားတန်ဆန်တာတီကိုဆက်လက်ပြီးတော့နိုင်ငံတော်အနေနဲ့ကြိုးနေကိုဖြတ်ပေးခွင့်ပေးမှလားဆိုတဲ့မျိုးဖြစ်လာ။ကိုမျိုးရံတော်ဒီဒရမ်မောင်ခန့်ဒီဘုံဘာနေပေးမောင်ခန့်နောက်ပိုင်းမှာတော့ကျွန်တော်လူထောက်ခံမှုနဲ့ပတ်သက်ပြီးထပ်ဆွေးနွေးတော့ဖို့ရှိပါတယ်။မိန်းမတော်ဖို့ရှိပါတယ်။ဒေါက်တာတက်ဆွေဖိတ်ခေါ်ကြ
ကျွန်တော်တို့ဒီအတုံးနှစ်တာကာလတွေမှာဝေဖန်တန်ဒီတော့ဒီနိုင်ငံရေးတုံးသက်သူတွေရဲ့ဝေဖန်တန်တွေလည်းအမျိုးမျိုးရှိပါတယ်ခင်ဗျာလူထောက်ခံမှုကအဲ့လိုဒီကိုစားစေပါဝင်ကြီးကိုစားစေပါဒါကလည်းပဲဇာကင်းကကျမ်းပါခဲ့တဲ့ဇဂွန်ရုပ်ကောက်ပွဲကပြည်သူချင်းတွေပါတယ်ဒီသူကအဲ့ဒီကိုမချစ်မရတော့ဖြစ်မချစ်မရဆိုတော့အတူတစ်ဖြစ်အဲ့ဒီကိုဦးစံသေးလိုက်ကိုသက်ကုန်ရင်အင်အားစုက
Number one, nangay to chow ni cha tu re. Number two, media re. Number three, tayin ta lana ka kwa si di. Number nga, tayin lana ka pa si di po. Ina di ko jung ga ge re, ina di ko po a chi re. Ina di ka, nuta yi ya si yi su re gao si ao ma. Chaba jau ni a si di yao, chaka, chaka, chaka. Chou za je ne, una chano lo gu, a be ge re, kwa nga bo e ne. We got to the chin. You know, some of them got blown. You don't see less of the legal legend or I see it. Generally, a sewer of pretty, you do it in no time, a sewer of pretty day, you do sewer of pretty day. And some look, you do good number with two bandy day. Some of them got go, I do you will laugh, the minute I see it. But don't answer all. Then I don't know, don't you? Some of them look at this, so she. นายงานต่อมาเยจีโซมีกันเองมาเมื่อสุยจีโซมีปัญญาอีกเช่นเดียวกันเจ้าที่มีอาชีพเหมือนกันดีกว่าลูกตัวเดียวมาท้าเป็นเรื่องชนิดนี้แค่นั้นไม่พอไอ้เจ้าถ้าเกิดอุปสรรคดีนักแสดงอย่างนั้นอยู่ท่าเรือสุดเลยสิปัญญาอีกคนจีนสิ่งอะไรไม่ใช่ท้าเป็นมูลค่ามาจากไหนสิโรแกเดินจ้าโรนายงานจะคุกคุกที่สาวนี่ได้ก็แล้วเนี่ยมันผู้ปัญญาเช่นเดียวกันไอ้ที่เจ้าปัญญาเนี่ยที่สาวมาละนั่นนั่นที่สาวมาละจะมีคนจะมาสีอะไร
โอเคตอนนี้ก็ฟิลโซฟีดีบัตรเมื่อเมื่อจ้างเนี่ยที่มีเรื่องสิ่งนี้สรุปสรุปเสียงเนี่ยเป็นที่รู้ที่ยังรู้สิ่งนี้ที่เกิดตรงนี้จะมาแต่เมื่อเราเนี่ยเป็นที่เอาลูกเสียงลูกเสียงลูกเสียงเลยเป็นยังไงเป็นเสียงเลยมาเอาไหมว่าแทนฟรีบัตรเลยเป็นอันเดียวจ้าอย่างจ้าไม่เคยอย่างคุณน่ะอยากเดือดเป็นลูกเป็นรู้ไหมที่สมบูรณ์ทุกขั้นยานเลยว่าเจ้าเนี่ยสรุป เอ๊ะดีเอ็นเนอร์จีก็ดาวเซนซ์จีก็จะเอาไปรู้มาทำไปเนี่ยกูเพราะสิวายยังที่เราเชื่อเลยเว้ยแล้วกูเลยเป็นอย่างนี้แต่ยังสิวายยังไม่สิวายสิวายยังน้อเสียงสัตว์ทั้งหมดสิวายยังไม่ใช่สิวายยังสร้างมาเป็นเช่นนั้นโทษดูเอ๊ะเสียสิวายยังที่จะมีอะไรเกิดขึ้นนี่ก็ขอเงินสิ่งก็ตัวนี้เป็นการทดลองที่มันไม่ผิดอันนั้นเช่นนี้จะยังใส่ไม่ได้ทำไม
ดีเอชเนี่ยก็กูจะมาสร้างเป็นจอลอันนี้ดีด้วยฉันว่าเจ้าเลยโอเคฉันว่าที่เนี่ยมาเนี่ยวิบันตุรีวิบันลิชิจาร์เลยเช็ดเช็ดฉันว่ามีจังมาเลยอันนี้สุยาก็เด็ดดีก็เอาช่วยไปสัญญาอู่การเดินเนี่ยมาลุยช่วยเชื่อเลยบ่เนาะลุยช่วยเชื่อเนี่ยมามาใจเจ้าแต่ช่วยมาใจเจ้าตัวเจ้าหนุ่มลูกเขาเนี่ยปาราชีเนาะลูกก็เลยช่วยเชื่อเลยลูกพ่อมาไม่จีนเนี่ยจาราชีเลยที่พ่อมาวิบันมุ่ยตัวเนี่ยสิบาเลยทุกเบี้ยวันที่
်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါကျွန်တော်အမြင်မှာပြောလို့ရှိရင်တော့ချုပ်ရွေးချယ်မှုတွေကဂျူခတ်ကြည့်လို့မြင်လေဗျာဂျူခတ်ကြည့်ရွေးချယ်တော့နိုင်ငံရေးအမြင်ရှိပြီပေါ့မေစုပြောချင်တဲ့အဲတောင်းချင်တဲ့အကြောင်းပေါ်မှာတော့ဒီကြောက်လာလို့ဆုံးမြင်လေဗျာဒါတော့ဂျူခတ်ကိုရွေးရအတွက်ကိုကောင်းတဲ့အချက်ကတော့လူမျိုးကိုတရားကောင်းဖို့ဆိုတာလုပ်နိုင်တယ်ဒီမှာကကောင်းဆုံးချုပ်တဲ့ကောင်ကိုရှိနေမှာပဲလူရဲ့သမားကိုရွေးလို့ရှိရင်တော့ကုသမှုတွေကိုကြည့်ကြလားအကျိုးမသိလူရဲ့သမားလူရဲ့ကံရဲ့စကားချက်တွေတတိရှိတယ်ကုသမှုတွေလူရဲ့ကံရှိတယ်ဒါမင်းနဲ့လူရဲ့အတွေ့အကြုံရှိတဲ့အတွက်ကြောင့်အမှန်ရင်းရှိတယ်ဒါမျိုးပေါ့ကောင်းဆုံးချုပ်တဲ့ကောင်ကိုရှိနေမှာပဲ
ဟုတ်ကဲ့ခင်ဗျ
ဒီပုံမှာကျွန်တော်ပြောလို့ရှိရင်တော့အဲ့မှန်တော့မရဘူးကောင်းဆုံးချက်တောင်ရှိမှာ
ကျွန်တော်ခုနကလူလူထောက်ခံမှုနဲ့ပတ်သက်ပြီးတစ်ဆက်သေးမေးချင်တာတိုင်းသားဒေသတွေကိစ္စပါတိုင်းသားဒေသတွေမှာပြောမယ်ဆိုရင်ကြားပြည်နယ်မှာဖြစ်တဲ့ကိစ္စမွန်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စဥမာတရားကိစ္စမျိုးတွေကြောက်ရွံ့ဘုံကျုံဆန်ကြောက်ရွံ့ကိစ္စမျိုးတွေဒီပေါ်မှာတိုင်းသားတွေရဲ့ထောက်ခံမှုကျဆင်းလာတယ်လို့သုံးသပ်ကြရတဲ့ဝေဖန်ကြရတဲ့စာပေတွေမှာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီအချိန်ကြီးကနဲ့ပတ်သက်လို့ဒီကိုမျိုးရံအောင်တင်ရဲ့အမြင်ဘယ်လိုရှိပါလဲတကယ်လားမဲ့2020ရွက်ောက်ပွဲမှာတိုင်းသားဒေသတွေမှာ NLD ရဲ့ထောက်ခံမှုကရင်းအားလို့ရပါမလား
ကျွန်တော်ဥမာပြောရတဲ့ချက်တွေရှိပါလေကျွန်တော်တို့စတဲ့မှာဒီအနေဒီအဓိကမှာမေးပြီးဖြစ်ခဲ့တဲ့တော့နိုင်ငံတကာမှာရှာတူတွေ CS အဖွဲ့စီးတွေတော့မီဒီယာတွေနိုင်ငံတိုင်းတိုင်းနိုင်ငံပေါ့ကြည့်လေတိုင်းတိုင်းနိုင်ငံတိုင်းတိုင်းနိုင်ငံအဖွဲ့စီးတွေတောင်းရင်အဖွဲ့စီးတွေရဲ့အဖွဲ့ချုပ်ကိုမေးမြန်းနေကြတယ်။ဘောဂစ်အမလေးတောင်းဆိုရမတဲ့ငင်းလေးအခုချစ်တွေရှိရပါလေ။ဘုတ်ချစ်တွေရှိရလို့လည်းပဲဘလို့ချစ်နေဖြစ်ခဲ့တာပဲ။ဒါပေမဲ့ဒါကြောင့်ဒီမြန်မာ online နဲ့တိုင်းနာအဖွဲ့အစည်းတွေဒီနိုင်ငံပေါင်းစုတွေပေါ်ရှိနေတာပါ။ဥက္ကဋ္ဌထုံးလို့ SNL ဒီလိုနိုင်ငံကိုပြည်သူရှိတဲ့အဖွဲ့အစည်းတွေတွေ့ရအောင်ဗျ။ ကျောင်းတော်ကရွှေနေအဖွဲ့အစည်းတွေကသူရအောင်ပေါ့ဗျာဆိုတော့အင်္ဂလိပ်ကိုမကျန်းမကြာစီကောင်းရှိနေတယ်ဒါမှအင်္ဂလိပ်ကိုချက်ခံတော့မှာဘူးဌာနရှင်အစိုးရနဲ့လက်ပြဝင်မှာမဟုတ်ဘူးဟုတ်တယ်အင်္ဂလိပ်မှာဌာနချက်တွေရှိတယ်ပြည်ပြန်ကြရရှိတယ်ဒါကိုလည်းအင်္ဂလိပ်ကောင်းဆောင်တွေကိုအင်္ဂလိပ်ကောင်းဆောင်တွေကြီးရေးစားမိနေတာရှိတယ်ဗျာချို့မကျန်တဲ့ချက်တွေရှိနေတာကတော့စုံမခံရမ ီပြီးတော့မှဘယ်လိုမျိုးအလုပ်မလဲဆိုတော့မစမ်းမလို့ကျွန်တော်မြင်တာဗျာဒီကောင်းနေစင်မှာဆမ်မတော်ဝေါ့စ်ကန်ချိုးဘောဆမ်မတော်ကဒီကန်ချိုးပြောတဲ့အခါမှာဒီကန်ချိုးဆိုတာကဆမ်မတော်အစောလက်ထက်ကပုံပေါ်ခဲ့တဲ့အဖွဲ့ဖြစ်တယ်ဟုတ်က
ဲ့
ဆိုတော့ဘယ်လိုပြောမလဲမဲ၆တစ်ကိုပြင်မယ်မင်းတို့ရဲ့ဒီကမင်းတို့အုပ်ချုပ်ဖို့ငါတို့ကိုလင်းနေပြီပေါ့ကျွန်တော်မျိုးလုံးမယ်အဲ့တော့အဲ့လိုမျိုးနဲ့ငွေရောအနာကူရယူကိုချူတောင်းရတယ်ကျွန်တော်ငင်းနေပြ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတစ်ဆွေကိုပြန်ပြီးဆက်ပြီးကြပါလေကျွန်တော်တခုအချိန်နဲ့သိမရလို့လို့ပါအဲဒေါက်တာတစ်ဆွေကတော့ NLD ရဲ့ယက်တီချက်တဲ့ပတ်သက်လို့ခုနကအခုတည်းမှန်တယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ပြောမယ်ဆိုရင်မဟာဗျူဟာနဲ့ပတ်သက်လို့လက်ရှိ NLD လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေရဲ့အမြင်သိကြပါလေခင်ဗျစူအကောင်အဝေပန်ပေါ့အ
ဲပြောရဝေပန်ရာတွေရှိတာမှန်ပါတယ်ဒါကိုတော့ကျွန်တော်တို့ဝန်ခံကြပါပေါ့ NLD အလားတော့ကျွန်တော်တို့ဟိုစူရာတခုလို့ပေါ့နော်ဘရီဇာဗေမိကပေါက်လာတယ်လို့ပေါက်လာမှာမဟုတ်ဘူးဆိုတော့ဆိုအမိန်ဟာမှန်ကန်တယ်လို့အနေရအနေဒီတင်လာတယ်သူမြစ်တကနေပြလိုက်ပါတယ်လူတိလာခြင်းအဖြစ်ဝိပန်းနေလို့ဘီလူလူလူရောတော့အတိုက်ခံပြုနေတဲ့တမတော်နဲ့ဂျက်နိုင်ဒီရောဟာအနေထတရားအမှန်ကိုလူလူကတိလာတော့ချစ်ချောက်မဲ့လမ်းမှာအနေဒီကဘလို့ပဲအာနကျစ်တီရှိပြီဒီလူလူလူကပေါက်ပြီးမှန်ကန်တဲ့အမြင်တင်းနေတဲ့ဆုံးဖြတ်ချက်အနေနဲ့ကိုရှိလာတဲ့အဲတာရကတခုကို NLD တုံးကပြလိုက်တယ်လို့မြင်ပါတယ် NLD ရဲ့မဟာပြူဟာဟာဆက်ပြီးသွားနေတယ်အတိုင်းဒီရဲ့အကျိုးစီးပွားကိုအခြေခံတဲ့အဲမဟာပြူဟာကိုချထားပြီးတော့အဓိကကြတဲ့တိုင်းသားတွေနဲ့သွေးစည်းညီညွတ်ရေးတခြားရန်သူပြုနေတဲ့ဖွဲ့စည်းတွေနဲ့ပါသွေးစည်းညီညွတ်ရေးကို NLD ဟာပါတီဖွဲ့ကလေးကချတာပြီးတော့အခု3နှစ်တော့မှလည်းတက်နေဆုံးကြိုးစားနေတဲ့ဒီမာဗျူဟာကြောင်းကြရာကြောင်းမရှိဘူးဒီတိုင်းပဲကိုဆက်သွားလိမ့်မယ်ဟုတ်ကဲ့ဒီလောက်ကြီးမာတာယူလို့ NLD ရောဘယ်လိုပဲပြည့်ပြည့်ချင်းကြမှာလို့ကြောင်းမြင်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်လီလိုက်စီစဉ်အချိန်ဆီသွားလို့ပါပေါင်းဆွေးနွေးပေးတဲ့ဥမျိုးရန်အောင်တိတ်နဲ့တော်တော်တက်ဆွေနှစ်ဦးစလုံးကျေးဇူးတင်ပါတယ်ဆရာရှင်တို့လည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်စီစဉ်ကိုတော့ဒီမှာပဲကျွန်တော်ကွန်ပြပါ
အင်္ဂါနေ့ညချမ်းထရက်နေလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်ရှင
်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆက်နွယ်မှုဆိုင်ရာစုံစမ်းတဲ့အထူးစစ်ဆေးမှုရောဘတ်မော်လာရဲ့အစီအကံစမ်းတဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအမေရိကန်တရားတက်တော်ရှေ့နေချက်ဝီလျံဘားကအင်္ဂါနေ့အောက်တော်ကျမ်းလာပွဲမှာထုတ်ဖော်ပြောဆိုဖို့ညင်းဆိုပါတယ်ဒါပေမဲ့လာမယ့်သတင်းပတ်တွေအတွင်းဒီအစီအကံစမ်းပါအချက်အလက်ကောက်လုပ်ချက်အစ်စ်ကိုထုတ်ပြန်ပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်အမေရိကန်ပြည်တော်စုမှာခုနှစ်တည်းအတွင်းအမုန်းပွားတဲ့ပြစ်မှုကျုလွန်မှုတွေတိုးနေတာအမှန်ပဲလို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jerry Nadler ကဝန်ခံပြောဆိုလိုက်ပါတယ်ရိုဂျာတိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ပြီးတဲ့နောက်ဒေသရင်းအခြေအနေတွေပိုကောင်းစေဖို့ကုလသမဂ္ဂဒုက္ခသည်နဲ့ဆိုင်ရာအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့နဲ့မြန်မာအစိုးရဂျာနာတယ်မှုစာချုပ်လွှာလုပ်ငန်းကောင်ဖြတ်ဖို့မှုဟာတိတ်ကိုနှိမ့်ွက်တယ်လို့ကုလသမဂ္ဂဒုက္ခသည်နဲ့ဆိုင်ရာမဟာမင်းကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါဘာတွေဘလို့ဖြစ်လာနိုင်တယ်ဆိုတဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကဘာသာပေါင်းစုံခေါင်းဆောင်တွေနဲ့မလေးရှားနိုင်ငံကျိုင်းဝန်ကြီးမြန်မာနိုင်ငံမှာတွေ့ဆုံခဲ့ပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကြီးညာခဲ့တာပါရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းရင်ချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကဒါရက်စမစ်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုတော့မနက်ခင်း7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီ UI ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.